မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ဖွဲ့စည်းမဲ့အစိုးရဖွဲ့ဝင်ဝင်ကြီးတွေရဲ့အမည်စာရင်းကိုလွှတ်တော်ကိုပေးပို့လိုက်ပြီဖြစ်တဲ့အကြောင်းပါတီပြောဝင်ရသူဒေါက်တာစောမြင့်မောင်ကပြောပါရယ်အစိုးရအဖွဲ့ချင်းမှာတော့ NLD ပါတီကသာမကတိုင်းရင်းသားတွေနောက်ပြည်ပကကျွမ်းကျင်သူတွေပါပါဝင်မှာဖြစ်တယ်လို့လည်းပြောပါရယ်အပြည့်စုံကိုတော့ဆက်သွယ်ဆောင်ရွက်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်သာပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာNLD အစိုးရတက်လက်ထက်မှာပြန်လည်ဖွဲ့စည်းမဲ့ဝင်ကြီးဌာန20ခုအတွက်ဝင်ကြီးတွေရဲ့အမည်စင်ကိုပြည်အောင်စုလွှတ်တော်ကိုပေးပို့လိုက်ပြီးမနေ့ဖြန်မှာလွှတ်တော်တွင်တရားဝင်ကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်။ NLD ကခန့်အပ်တာဝန်သိပေးသွားမဲ့သူတွေထဲမှာတော့ပါတီဝင်တွေရောပြင်ပကသူတွေပါနေပယ်အသီးသီးကပါဝင်မှာဖြစ်တယ်လို့ပါတီရဲ့ပြောခွင့်ရသူဒေါက်တာစောမြင့်မာကပြောပါတယ်
။ပြည်အောင်စုလွှတ်တော်ရုံးကိုပေးရတဲ့ရွေးချယ်တင်မြှောက်ခံတာဆိုတမနာပေးရတာပေါ့ကွာ။မျိုးစည်းကနေရောက်တွေပါတယ်မမျိုးရနဲ့မျိုးစည်းပါတယ်NLD ပါတယ်ပညာပညာရှင်လည်းပါပါတယ် NLD ပါတယ်တရားနာလည်းပါတယ်တော့ပညာရှင်လည်းပါတယ်နော်
NLD အစိုးရတက်လက်ထက်မှာအသစ်ဖွဲ့စည်းမဲ့တိုင်းရင်းသားရှေးရဝင်ကြီးဌာနအတွက်ကိုတော့တိုင်းရင်းသားကောင်းဆောင်တဦးကိုတာဝန်ပေးဖို့စီစဉ်ထားတယ်လို့ဒေါက်တာစောမြင့်မောင်ကပြောပါတယ
်တိုင်းရင်းသားရဝင်ကြီးဌာနမှာတိုင်းရင်းသားတဦးကိုခန့်မှန်းဟိုဖြစ်တယ်ပေါ့တာဝန်ပေးတယ်ဆိုတာကိုပြောတာပါနောက်နိုင်ငံရဲ့အကျိုးကိုပြုတာပြည်သူ့လွတ်တော်ကိုယ်စားလှယ်တွေမှာအကျိုးပြုနိုင်တာလားအပြင်လူကရောအကျိုးမပြုနိုင်ဘူးလားဒါတွေလည်းစဉ်းစားရအောင်ပေါ့
2008ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတတာဝန်ယူခွင့်မရှိတဲ့ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့အစိုးရအသစ်မှာဘလို့အခန်းကဏ္ဍကတာဝန်ယူမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းပါတီနဲ့အစိုးရအသစ်ကိုပါဦးဆောင်မှုပေးနိုင်ဖို့ရည်ရွယ်ထားတယ်လို့ဒေါက်တာစောမြင့်မောင်ကပြောပါရယ်
။ဒေါက်ဆန်းစုကြည်ကတော့ကျော်တော်ဆန်းစုကြည်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌ။အဲတော့ NLD ဖွဲ့တဲ့အစိုးရမှလည်းဒေါက်ဆန်းစုကြည်ပဲဦးဆောင်မှာပေါ့ကွာ။ NLD ကြီးကိုဦးဆောင်တယ်ဒေါက်ဆန်းစုကြည်ဖြစ်တဲ့အတွက် NLD ဖွဲ့တဲ့ဆိုတာဒေါက်ဆန်းစုကြည်ဦးဆောင်မှာပါ။ဒီအဲ့ဒီကျတော့မြရာထုဌာန position ဆိုတာအရေးကြီးသေးသလား
NLD အစိုးရအသစ်ကဝင်ကြီးဌာနအများစုအတွက်ခန့်အပ်တာဝန်ပေးမှာဖြစ်ပေမဲ့အရေးကြီးတဲ့ဝင်ကြီးဌာန၃ခုဖြစ်တဲ့ပြည်ထရေး၊ကာကွယ်ရေးနဲ့နယ်စပ်ရေးရဝင်ကြီးဌာနတွေအတွက်တမရော့ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်သွားမှာဖြစ်ပါရယ်ခင်ဗျာ